စစ်ပွဲတွေဖြစ်နေတဲ့မြန်မာနိုင်ငံမြောက်ပိုင်းဒေသမှာလက်နက်ကန်ပြပခါတွေကြားပိတ်မိနေတဲ့ဗီယက်နမ်နိုင်ငံသား400နီးပါးကိုစနေနေ့မနက်ခင်းကနေရက်ပြန်ပို့ခဲ့တဲ့အကြောင်းဗီယက်နမ်သတင်းတွေမှာဖော်ပြကြပါရယ်။ရှမ်းမြောက်ဒေသမှာညီနောင်မဟာမိတ်၃ဘွဲ့ရဲ့10/29စစ်စင်ရေးစတင်ချိန်ကစလို့တိုက်ပွဲတွေဇက်တိုက်ပြင်းထန်လာနေတာကြောင့်အဲ့ဒီဒေသမှာရှိနေကြတဲ့ဗီယက်နမ်နိုင်ငံသားတွေဘေးလွရာကိုထွက်ခွာကြဖို့ဗီယက်နမ်တပ်ရုံးကသတိပေးချက်ထုတ်ပြန်ခဲ့တယ်လို့ပဲဒီဗီယက်နမ်နိုင်ငံသားရေးဌာနနဲ့ဒေသတွင်းဗီယက်နမ်ကိုယ်စားလှယ်ရုံးတွေနောက်ဗီယက်နမ်ကျွမ်းကျင်အေဂျင်စီတွေပါပါဝင်ပူးပေါင်းပြီးတော့ပိတ်မိနေတဲ့သူတွေနေရက်ပြန်နိုင်အောင်စီစဉ်ခဲ့ကြတာဖြစ်ပါတယ်။ရှမ်းမြောက်ဒေသမှာတောင်းတင်းနေတဲ့ဗီယက်နမ်နိုင်ငံသားတွေကိုကယ်ထုတ်တာဟာဒါပထမအကြိမ်တော့မဟုတ်ပါဘူး။ပြီးခဲ့တဲ့ဒီဇင်ဘာလ4ရက်ကနေ6ရက်အထွန်းမှာလည်းအခုလိုနေရက်ပြန်ပို့တဲ့ဗီယက်နမ်နိုင်ငံသားတွေရာနဲ့ချီရှိခဲ့ပြီးတော့အခုဆိုရင်တော့စုစုပေါင်း1400နီးပါးပြန်ပို့ခဲ့ပြီးဖြစ်ပါတယ်။ဒီလိုပြန်ပို့နိုင်ဖို့အတွက်ကိုကုန်ကြတဲ့စိတ်အားလုံးကိုဗီယက်နမ်အစိုးရကစိုက်ထုတ်ပေးတဲ့အပြင်အလားတူပိတ်မိနေတဲ့နေပေါ်နိုင်ငံသားတချို့ကိုကယ်ထုတ်ရမှာလဲကူညီပေးခဲ့တယ်လို့ဗီယက်နမ်သတင်းတွေကစနေနေ့ကဖော်ပြကြပါတယ်။နိုင်ငံရက်ချမှာပညာရေးချင်းကောင်းကောင်းရှိစရာမလိုပဲလွယ်လွယ်ကူကူလစာကောင်းကောင်းရမယ်ဆိုတဲ့ဖျားယောင်းပြောဆိုမှုတွေနဲ့အလုတ်လိမ့်လဲခိုင်းစီတာတွေမခံရအောင်တတိထားကြဖို့ကိုလည်းဗီယက်နမ်အစိုးရကသူ့နိုင်ငံသားတွေကိုထပ်မံတတိပေးထားပါရဲ့ရှင်။